လူငယ်တွေမှာအင်အားကြီးမားတဲ့စွမ်းရည်တွေရှိပါတယ်။အတွေးအခေါ်အမှုအကျင့်ဟောင်းတွေကိုပြောင်းလဲပြစ်နိုင်မှုကျမတို့မှာတတိရှိမှသာရလက်ကောင်းတွေနဲ့အဆုံးတတ်နိုင်ရေးအတွက်လူငယ်တွေရဲ့စွမ်းရည်ကိုအသုံးချနိုင်အောင်ကျမတို့တွန်းအားပေးနိုင်မှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံရေးသမားနိုင်ငံသားအခွင့်အရေးလှုပ်ရှားသူနဲ့ပရဟိတသမားမရီဘတ်သွန်က1900ပြည့်နှစ်တည်းရဲ့အစောပိုင်းမှာပြောခဲ့ပါတယ်။1929ခုနှစ်မှာအမေရိကန်ရဲ့31ရာမြောက်သမ္မတဖြစ်လာတဲ့ Harvard Hoover ကတော့လူကြီးတွေကစစ်ကျင်ညာပြီးတော့တိုက်ပွဲဝင်တေဆုံးကြရတာကတော့လူငယ်တွေဖြစ်တယ်လို့ပြောခဲ့ပါတယ်။ Harvard Hoover ပြောသလိုပဲကမ္ဘာနိုင်ငံတိုင်းကစစ်မြေပြင်တွေမှာတိုက်ပွဲဝင်နေကြတာလူငယ်လူလတ်စစ်သားတွေဖြစ်ပြီးတော့အဲ့ဒီစစ်ပွဲတွေအပါအဝင်တခြားသောသွေးထွက်တန်းယူအမှုအခွင့်အနေနဲ့ဖိနှိပ်ဆက်ဆံမှုတွေကြောင့်ကမ္ဘာပေါ်ကလူပေါင်း68တန်းခွဲကျော်ဟာသူတို့ရဲ့အိမ်တွေကိုစွန့်ခွာပြီးဒုက္ခသည်အဖြစ်နေထိုင်ကြရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဇွန်လ19ရက်နေ့မှာထုတ်ပြန်တဲ့ကမ္ဘာဒုက္ခသည်များနေ့ကြေညာချက်မှာပါရှိပါတယ်။အဲ့ဒီ68တန်းခွဲသောဒုက္ခသည်အလုံးရဲ့တဝက်ကျော်ဟာကလေးတွေဖြစ်ပြီးကလေးဒုက္ခသည်တွေထဲမှာမိဘတွေနဲ့တကွဲတပြားစီဖြစ်သွားကြသူလည်းအများအပြားပါဝင်ပါတယ်။ကလေးနဲ့လူငယ်တွေမှာတက်ကြွမှုတွေမျှော်လင့်ချက်တွေအင်အားတွေစွမ်းရည်တွေအများအပြားရှိတာမှန်ပေမဲ့သူတို့ဟာဒုက္ခသည်တွေအနေနဲ့ဒုက္ခသည်စခန်းတွေထဲမှာနေထိုင်ရတဲ့အခါအဲ့ဒီအရာတွေအလုံးဆုံးရှုံးသွားပါတော့တယ်။သူတို့ဟာအခြေခံအခွင့်အရေးဖြစ်တဲ့ကိုယ့်အိမ်ကိုယ့်ရာပြန်ခွင့်ကိုယ်တောင်ဆုံးရှုံးနေရသူတွေဖြစ်ပါတယ
်။ပြန်ချင်တာပေါ့။ဒါမဲ့ပြန်လို့မရဘူးလေ။သမီးတို့ရောက။သမီးတို့ယူလာမှသူများခံချားထားလေ
။ကချင်ပြည်နယ်မိုးမောင်မြို့အာစီစစ်ဘေးရှောင်ဒုက္ခသည်စခန်းကအကြောင်းသူလေးမတ်စိန်ထုံးလွယ်တောင်ပြောပြခဲ့တာပါ။မဆိုင်ထုံးလွယ်တောင်ဟာအခုတော့ဒုက္ခသည်စခန်းထဲကနေတမိုင်လောက်ဝေးတဲ့အကြောင်းကိုသွားတက်ရင်ပညာသင်နေရပါတယ်။ဒါပေမဲ့စိတ်အေးလက်အေးပညာသင်ရတာတော့မဟုတ်ပါဘူး
။ဒီတမီးတို့နေတဲ့ကဲမဲ့ကျောင်းနဲ့အတမိုင်လောက်ဝေးနေအဲ့တော့လမ်းမှာတခုခုဖြစ်မောအင်းနေဆိုရင်အရင်ကမျိုးမိုင်းတွေထောင်တာလေသူများပြီးတော့စံကေတိုက်မှုတွေလည်းအရင်ရှိရလေမသိမှုတွေလည်းအရင်ရှိရအဲ့လိုမျိုးကြီးကြောက်တာ
။ဒုက္ခသည်စခန်းထဲကကလေးတွေဟာမျှော်လင့်ချက်တွေဆုံးရှုံးဆိုင်ရည်နဲ့အင်အားတွေအလဟတဖြစ်ုံမကသူတို့ထပ်ပြီးတော့ပိုင်ဆိုင်ရတာကတော့အားငယ်မှုတွေဖြစ်ပါတယ်။ဒုက္ခတဲ့ကျောင်းသားတယောက်ဘဝရဲ့အားငယ်ရမှုတွေကိုပြပြတာကတော့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ရဲ့က Baptist IDP စခန်းမှာနေရတဲ့မောင်အောင်ပိုင်ဖြစ်ပါတယ်
။ဒါကွတ်ခိုင်မှာပေါ်တာဆောင်းမှာမြေကအဆုံးတန်နေတဲ့အပူရှိပေါ့ဆမ။ဒါတို့ကိုနေရရွာမှာတိုက်ပွဲတွေဖြစ်ပါဆမ။တိုက်ပွဲတွေဖြစ်တော့ဘူတာကြီးတွေမထည့်နိုင်ပါဘူးဆိုတော့အဲ့ဒါတွေစိတ်အနောက်ရှိတွေရောမျိုးမျိုးဖြစ်ရတော့စိတ်အားငယ်ရောအခုတောင်မပေးရသေးဘူးအကုန်လုံးတော့ကုပြီးတိုက်စုပဲဒီလနေနေလည်းမျိုးပဲရှာပေးရတော့ဒီလူပဲစဉ်းစားရင်အလုပ်တွေလုပ်အဲ့ဒါပဲရှိတော့ဘူးတရားအောင်ပြီဆိုတော့တော့ဒီမှာမတိုက်နိုင်တော့ဆိုတော့ဒီလူပဲအလုပ်ပေးလုပ်နေလို့စဉ်းစားထားအဲ့တော့တော့ကျင်တော့ဒီလူကနေစားရမျိုးအစားရှိရ
ခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တွေကကြောက်တလုံးဒုက္ခသည်စခန်းမှာနေရတဲ့မတ်လလဖြူကတော့စထမတန်းအထိပညာသင်ခဲ့ရပြီး2012ခုနှစ်ထဲကဒုက္ခသည်စခန်းနဲ့ရောက်သွားတာကြောင့်ကျောင်းဆက်မတက်နိုင်တော့ပါဘူးအခုတော့အတန်းပညာလည်းမရှိဒုက္ခသည်စခန်းထဲမှာအလုပ်ကိုင်ကလည်းလုပ်စရာမရှိတာမို့စားဝတ်နေရေးမလုံလောက်တဲ့အတွက်စခန်းထဲကထွက်ပြီးတော့အလုပ်တစ်ခုခုလုပ်နိုင်ရေးဟာသူ့ဘဝရည်မှန်းချက်ဖြစ်ရပါတော့တယ
်ဒီထက်မှာစောကနေအဆင်ပြေလို့ဒီထက်မှာဆိုင်ရဲ့ပြည့်ရစီရဲ့ဒီလောက်ဝယ်ရတယ်ဆိုတော့မလုံလောက်ပါမုံနဲ့အောင်လေးကြောင်းတက်နေရတယ်ဆိုတော့အဲ့ဒါနဲ့ဆရာဦးမျိုးတွေကိုတွားပြီးတော့ဒီလိုအလုပ်တွေလုပ်ပြီးတော့မိဖတွေသိချင်တယ်တခုခုအဆင်ပြေအောင်လို့မိသားစုအဆင်ပြေအောင်လုပ်ချင်တယ်တွားလို့ရတော့တွားချင်ပါတယ်ဒီထက်မှာမနေချင်ပ
ါရခိုင်ပြည်နယ်ကမလလဖြူထက်စာရင်ဒုက္ခတဲ့ချင်းချင်းပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကမတ်စိန်ထုံးလွယ်တောင်နဲ့မောင်အောင်ပိုင်တို့ကပို့ပြီးတော့ကန်ကောင်းတယ်လို့ပြောရမှာပါအဖြစ်လို့လဲဆိုတော့သူတို့မှာပြည်လာမလာမသေးကြပေမဲ့မျောလင့်အိမ်မက်မက်ဆရာလေးတွေရှိနေသေးလို့ပါမတ်စိန်တုံးလွယ်ထောင်ရဲ့အိမ်မက်ကိုနားဆင်ကြည့်ပါရှင
်အမတ်များလို့ရှင်တော့လူနာပြုတ်လုံးချင်တယ်လူနာတွေဝမ်းမြောလိုက်ကြည့်တာတို့ဆရာဝန်နောက်လိုက်တာတို့အညိုတွေအပြည့်တူရဲ့ဝတ်စုံတွေလည်းအရင်ပေါ်ကြလို့တနည်းလို့လို့ဘောတော့အခုအညိုတောင်ပေါ်မှာတွေချာနာတွေသူတို့ကမြို့တဲ့ကိုမလာနိုင်ဘူးအညိုချာနာတဲ့လူတွေကိုလေအညိုကူညီချင်တဲ့စိတ်နဲ့လူနာပြုတ်ရလုံချင်တဲ့အမတ်တကယ်လို့များတိအမတ်တွေကိုများခဲ့ရင်တောင်းချမ်းပါရလဲဝတ္တနာပါပါလေ
မောင်အောင်ပိုင်ရဲ့အိမ်မက်ကတော့နာကြီးတန်လေးနည်းနည်းဆွတ်ပြီးတော့မိန်ဖြော့ဖြော့နိုင်လာပါတယ
်အတက်လုံးချူတဲ့ဒီမှာနေထိုင်လာရဆိုကြီးလာလို့ရှိရင်သူများထက်တောင်းပေါ့ဒီများရဲ့အပေါ်မှာနေတော့ဒီပေါ်ရေးလုံနေလို့စဉ်းစားထား
ဒါအစ်မရောချပ်ပင်ရရောမတင်ချင်ရောပါဘူးဒါဖြစ်လို့ရှင်ဒီကိုရီမောင်မရညာနေဒါလိုလူမျိုးတချို့အခုပြန်ရောက်လာမယ့်ဒီကိုရီလူမျိုးပါတာမျိုးပေါ့နော်ဒါလိုလူမျိုးချို့ချို့တည်တည်နဲ့လူများပေးရပဲစားနေပြီးစိတ်ချမှာပေါ့နော်ဒီလိုပဲမနေချင်ဘူးပေါ့နော်အဲ့ဒါကြောင့်နင်းချင်းတင်တော့ပေါ့ လူငယ်တွေကိုပြောထောင်ခြင်းဟာအနာဂတ်ကိုပုံဖော်ခြင်းဆိုတာမျိုးတွေကိုမယိုးအောင်ကြားရလေရှိပါတယ်။ကိုယ်တိုင်လူငယ်ဘဝမှာရှိနေသူတွေရောလူငယ်ဘဝကိုဖြတ်တန်းခဲ့ဘူးသူတွေပါလူငယ်ဘဝမှာအင်အားနဲ့အိမ်မက်တွေဘလောက်တောင်လျံပယ်ကျွဲဝတယ်လဲဆိုတာသိကြပါတယ်။ဒါပေမဲ့အဲ့ဒီအင်အားနဲ့မျှော်လင့်ချက်အိမ်မက်တွေဟာဒုက္ခသည်စခန်းတွေရဲ့ခြံစည်းရိုးတစ်လျှောက်မှာသာဖြတ်တန်းခွင့်ရတ ီရင်စရာတွေအရ2018ခုနှစ်မှာကဘာပေါ်ကမူလရှိပြီးသားဒုက္ခသည်တွေထက်နောက်ထပ် 25.4 သန်းထပ်တိုးလာတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအထက်မှာအဓိကအားဖြင့်ဆီးရီးယားနိုင်ငံကလူ 12.6 သန်းအပါအဝင်ကွန်ဂိုတောင်ဆူဒန်နဲ့မြန်မာနိုင်ငံကလူတွေပါဝင်တယ်လို့ဆိုပါတယ်။အဲ့လိုတိမ့်နဲ့တန်းနဲ့ချီတဲ့ဒုက္ခသည်တွေရဲ့တဝက်ဟာလူငယ်နဲ့ကလေးတွေမို့ကဘာကဆုံးရှုံးနေတဲ့လူငယ်တွေရဲ့အင်အားနဲ့စွမ်းရည်ကိုတွက်ဆနိုင်ပါတယ်။စစ်ပွဲတွေအကြမ်းဖက်မှုတွေအမုန်းတရားတွေကိုရပ်ပစ်ခြင်းအားဖြင့်ဒုက္ခတွေနဲ့စစ်ပီးရှောင်စခန်းတွေကလူငယ်တွေရဲ့အိမ်မက်နဲ့နယ်နိမိတ်စည်းရိုးကိုချိုးဖောက်ပေးလိုက်ကြရင်ဖြင့်သူတို့ရဲ့စမ်းကျဲတဲ့အိမ်မက်တွေဟာကဘာကြီးကိုတနည်းတစ်ပုံပိုလှပလာစေမှာအမှန်ပဲဖြစ်ပါတယ်။ကဘာရဲ့အစမ်းတကျဲတိုးတက်မှုတိုင်းဟာလူငယ်တွေရဲ့အိမ်မက်နဲ့စတင်ခဲ့တာမဟုတ်ပါလားရှင်။